ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာအနီးဇူလိုင်လဇန်ကလေးကနှစ်ဖက်စီးတင်းမာနေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေတဖန်ငြိမ်သက်နေရာကမနေ့ကစနေနဲ့တနင်္ဂနွေနှစ်ရက်မှာနန်းဆန်ရန်ရွာအနီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာပါလက်တလောဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကို KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုခုလိုပြောပါတယ်
အောက်ဘက်လာနေဆက်ချရဲ့နဲ့ကနေဟိုမင်းပင်ကားနဲ့နေနဲ့တူလာတယ်စစ်ကောင်စစ်ဘက်ကသူတို့ကျွန်တော်တို့ဇောက်နေတဲ့နေရာမှာရောက်နေလို့ရင်ဆက်တိုက်ပွဲတွေရှိပါတယ်အဲ့ဒီမှာလဲသူတို့ကလေကျုံနဲ့လာပြမပြစ်တက်ရှိပါတယ်မနေ့က29ရက်နေ့မှာလဲလေကျုံနဲ့လာပြစ်တက်အချိန်တွေရှိပါတယ်မင်းပင်ကားလည်းနည်းနည်းတော့လှုပ်ချလာတယ်နမ်ဆန်ညာကလည်းဒီဗလဲမဒီယာပဲသွားတဲ့နေရာပေါ့အောင်ကြရဆိုတဲ့နေရာမှာဖြစ်ပါတယ်။အဲလေကျောင်းကနဲ့ဖြစ်တယ်လေအဲ့ဒီနေရာမှာပဲဖြစ်ပါတယ်။ဟိုနမ်ဆန်ရန်ယွာမှာလည်းအဲဘုံကျဲတာရှိပါတယ်
။နမ်ဆန်ရန်ယွာကတော့အရင်လကတည်းကတိုက်ခိုက်မှုတွေကြောင့်ဒေသခံပြည်သူတွေတိမ်းရှောင်နေပြီးဖြစ်တယ်လို့လည်းပြောပါတယ်။ဒီကနေ့မှာတော့နှစ်ဖက်တပ်တွေအကြားငြိမ်သက်နေပေမဲ့လည်းစစ်ကောင်စီတပ်ကဗမော်ကနေအင်အားဖြည့်တင်းတာတွေရှိနေကြောင်းနဲ့ KIA ဘက်ကလည်းလမ်းခရီးမှာစောင့်ဆိုင်တာတွေရှိနေတဲ့အကြောင်းဒေသခံလူကပြောပါတယ
်။အခုကအမောနဲ့တည်ပြီးလို့ခုနကာတုံးစီဒီမင်းရဲ့ပိုင်းဘလောက်ပြတ်တယ်လဲလို့မသိဘူးကျွန်တော်လည်းဟိုမှာလမ်းမဆုံးတာတုံးစီဆုံးခဲ့တော့ပေါ့ဒါမှဟိုဟိုထက်ကဟာရည်လားဟိုမှာဆောင်းထားပြီလေမဒီအဘက်မှာဟိုတနည်းအားပိုက်ပိုက်ဖြစ်တယ်အဲ့ဒါစင်စင်လေးတော့ကြာပါပေါ့
စစ်ကောင်စီဘက်ကနေမန္တလေးကတက်လာတဲ့စစ်သင်္ဘောတွေဟာဒီလ18ရက်နေ့မှာဗမော်မြို့ကိုဆက်ရောက်လာခဲ့ပါတယ်ဒီစစ်သင်္ဘောတွေဆက်ရောက်ပြီးတဲ့နောက်ဗမော်မြို့မှာလုံခြုံရေးတင်းကျပ်ထားခဲ့တယ်လို့လိုင်စာဘက်မှာလည်းတိုက်ပွဲတွေပိုပြီးပြင်းထန်လာနိုင်တယ်လို့ဒေသခံတွေကသုံးသပ်နေကြပါတယ်။စစ်ကောင်စီတပ်နဲ့ KIA အကြားလိုင်စာဒေသမှာစစ်ရေးတင်းမာမှုတွေရှိနေချိန်ဒီလ25ရက်နေ့မှာပဲရှမ်းပြည်နယ်မြောက်ပိုင်းမဘိန်းမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒီလ22ရက်နေ့ကလည်းဖားကန့်ဒေသကာမိုင်းအနီးမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ကာမိုင်းအနီးတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်စစ်ကောင်စီတပ်နဲ့ KIA နှစ်ဖက်လုံးကဖားကန့်ကာမိုင်းလမ်းကို9ရက်ကြာပိတ်ထားခဲ့ပြီးဒီကနေ့မှမှကားလမ်းတွေပြန်ဖွင့်ပေးခဲ့ပါတယ်ခင်ဗျာ